မနက်ကမှ COVID-19 ရောဂါကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာဒီနေ့မှာတော့အများဆုံးစံချိန်တင်ခဲ့ပါဗျ။ဒီနေ့မှာ COVID-19 ရောဂါကြောင့်သေဆုံးသူ42ယောက်ရှိပြီးသေဆုံးသူစုစုပေါင်း412ယောက်ရှိသွားပြီဖြစ်တယ်လို့ဂျမိုင်းနဲ့အောက်သားဝန်ကြီးဌာနကဒီနေ့အောက်တိုဘာ4ရက်နေ့ည7နာရီထုတ်ပြန်ကြမှာပြောပါဗျ။ဒါဟာဗိုင်းရပ်စ်ကြောင့်နေ့စဉ်သေဆုံးမှုတွေထဲမှာအများဆုံးလည်းဖြစ်ပါတယ်။မနေ့ည7နာရီကနေဒီနေ့ည7နာရီထိတက်ခွဲနမူနာ6100ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ခံထားသူ1294ယောက်ထပ်မံတွေ့ရှိခဲ့ပြီးနေ့စဉ်ကူးစက်မှုနှုန်းမှာလည်းအများဆုံးစံချိန်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်18994ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ကူးစက်သူ985ယောက်ရှိခဲ့ပြီးတော့အဲဒီက913ယောက်ကတော့ရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကစပြီးကျန်းမာရေးတာဝန်ရှိသူတွေဘက်ကဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာတွေတိုးလာနေတယ်လို့ဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဒီလည်းတိုးလာနေတာဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကဆင်းခွင့်ရသွားသူ400ရှိတာကြောင့်ရောဂါသက်သာပျောက်ကင်းသူစုစုပေါင်း9195ယောက်ရှိသွားပြီဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ။